ကောင်စီရဲ့အမြင်ကိုလက်ညှိုးပြုပြီးမလေးရှားရဲ့အဆိုပြုချက်အတိုင်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်ဆံလုပ်ကိုင်တင်တယ်လို့အာဆီယံပါလီမန်အမတ်များလူခွင့်ရေးဆိုင်ရာဥက္ကဋ္ဌ Charles Santiago ကပြောလိုက်ပါတယ်။လာမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမလေးရှားနိုင်ငံခြားရေးဝန်ကြီးစကုတီအဒူလာက NUG နဲ့ဆက်ဆံလုပ်ကိုင်ဖို့အဆိုတင်သွင်းမယ်လို့မေလာတရတိကပြောခဲ့ပြီးစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကအဲ့ဒီပြောဆိုချက်ဟာတာဝန်မဲ့အစဉ်ကျင်မဲ့ပြောဆိုချက်ဖြစ်တယ်လို့ကြေညာချက်ထုတ်ပယ်ချခဲ့ပါတယ်။ဒီမိုကရေစီနည်းလမ်းနဲ့ရေကောက်တင်မြောက်ထားတဲ့အစိုးရစီကအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာမြန်မာတိုင်းနိုင်ငံလုံးကိုဗျံပရာဖြစ်စေပြီးသူအာဏာတည်မြဲဖို့အားလုံးသောရက်ဆက်ကြမ်းကြုတ်မှုမျိုးပေါင်းစုံကိုကျူးလွန်နေပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးကိုအဲဒီလိုဆွဆွဲရအောင်ဒီလိုစစ်ကောင်စီမှာကိုကျင့်သိထားပိုင်းအရာဘာဩဇာမှမရှိပါဘူးလို့ Mr. Charles Santiago ကပြောပါတယ်။နိုင်ငံတကာကတိုးလို့အကျဉ်းခံရတာကြောင့်သွေးပြက်နေတာကိုစစ်ကောင်စီရဲ့တုံ့ပြန်ချက်ကပြသနေတာဖြစ်တယ်လို့အာဆီယံပါလီမန်အမတ်များလူခွေရေးဆိုင်ရာဥက္ကဋ္ဌကမှတ်ချက်ပေးပါတယ်။ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရနဲ့အာဆီယံနဲ့အကြဆက်ဆံလုပ်ကိုင်ဖို့အဆိုကိုမလေးရှားနိုင်ငံအနေနဲ့လာမယ့်မေလ9ရက်နေ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအဆိုပြုသွားမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာကိုမလေးရှားသတင်းစာတွေကရေးခဲ့တာပါ။ဒါဟာ NUG ကိုအတိမတ်ပြုဖို့တိုက်တွန်းတာမဟုတ်ပေမဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စလိုလုပ်ငန်းတွေအတွက် NUG နဲ့ပါထိစပ်လုပ်ကိုင်ဖို့လိုအပ်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါတယ်။မြန်မာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ငံဆွေးနွေးပွဲကိုမေလ6ရက်နေ့မှာကျင်းပဖို့ရှိပါတယ်။